ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာတနေ့ကျရင်မြန်မာပြည်ကိုပြန်ကြရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကိုဝန်ကြီးချုပ်ရှေ့ခါစီနာကပြောခဲ့တာကိုကိုကဘီဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြပါတယ်မြန်မာနိုင်ငံအတွင်းစစ်တပ်ကနေမြရှင်းလင်းရေးလှုပ်ဆောင်ပြီးနောက်ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောက်လာတာအခုဆိုရင်9နှစ်ရှိသွားပြီဖြစ်တဲ့အကြောင်းတန်ဇာတာရှာပါတဲ့ဘင်္ဂလားဒေ့ရှ်လိုနိုင်ငံတစ်ခုအနေနဲ့ဒုက္ခသည်အများအပြားကိုအခုလောက်ကြာကြာလက်ခံထားရတဲ့အတွက်ကြီးမားတဲ့စင်ခေါ်မှုအများအပြားရှိကြောင်းဝန်ကြီးချုပ်ဟာစီနာကပြောခဲ့တယ်လို့ဆိုပါတယ်လူခွင့်ရေးမဟာမင်းကြီးဘတ်ချလက်ကလည်းရိုဟင်ဂျာတွေနေရပြန်ရေးကိစ္စတိုးတက်မှုမရှိတဲ့အပေါ်စစ်ပြက်မိတဲ့အကြောင်းပြောဆိုတဲ့တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာမုန်တီးရေးအရှိန်မြင့်ဖြစ်ပေါ်နေတာနဲ့ရာဇဝတ်မှုနဲ့တခြားပြဿနာတွေအတွက်ရိုဟင်ဂျာတွေကိုအပြစ်ပုံချမှုတွေဖြစ်ပေါ်နေတာကိုသတိထားစောင့်ကြည့်ပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေရရှိနေသေးရင်သူတို့ကိုနောက်ထပ်တနည်းနည်းလောက်ဆက်ပြီးတော့လက်ခံထားနိုင်တဲ့အကြောင်းဒါပေမဲ့သူတို့နေရပြန်နိုင်မဲ့ရက်တမှတ်ထားမှုတော့ရှိရမှာဖြစ်တဲ့အကြောင်းဒါကြောင့်ဒီကိစ္စကိုနိုင်ငံတကာအသံဝိုင်းကဝိုင်းဝန်းကူညီလှုပ်ဆောင်ကြဖို့တောင်းဆိုကြောင်းသတင်းတွေမှာကိုကဖော်ပြပါတယ်လူခွင့်ရေးမဟာမင်းကြီးဘတ်ရှလက်ဟာပြီးခဲ့တဲ့သတင်းပတ်တင်းငွေနေ့ကနေ၄ရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းကောက်ဆက်ပဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ